ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လေးစည်းပြေဒုက္ခသည်900ကျော်ထဲမှာမြန်မာနိုင်ငံထက်ကလေးစည်းပြေ200နီးပါးပါဝင်တယ်လို့စစ်စစ်တွေ့ရှိရမှုအတွက် UNHCR ရဲ့အကူအညီနဲ့ရခိုင်ပြည်နယ်ထဲကဒေသအချို့ကိုစနေနေ့ကပြန်ပို့ပေးလိုက်ပြီဖြစ်ပါတယ်။နောက်ထပ်ကြံနေတဲ့လေးစည်းပြေ900ကျော်ကိုဆက်လက်စစ်စစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအတည်ပြုပေးသူတွေကိုသူတို့နိုင်ငံဘက်အ мян ပြန်ပို့သွားမှာဖြစ်တယ်လို့လည်းသိရပါတယ်။ကိုညံဝင်းအောင်ကဆက်လက်တင်ပြသွားမှာပါရှင်။
မြန်မာပြည်ပိုင်နဲ့တဲမှာမြန်မာရေးတပ်ကဖမ်းမိခဲ့တဲ့လေစီးပြေးတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေစီစစ်အတီးပြုတ်ပြီးသမျှလေစီးပြေးတွေကိုသက်ဆိုင်ရာဌာနစီပြန်ပို့နေရမှာလေစီးပြေး195ဦးဟာမြန်မာနိုင်ငံတွေကနေထွက်ပြေးခဲ့တယ်လို့စီစစ်တွေ့ရှိရတာကြောင့်သူတို့ကို UNHCR ကကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အကူအညီနဲ့တောင်ပြိုလက်ဝဲစခန်းကနေရခိုင်ပြည်နယ်တဲကသူတို့နေရရင်းတွေကိုမနေတော့ကပြန်ပို့လိုက်ပြီဖြစ်ကြောင်းမောင်နှောခရိုင်ရေမူကြီးအောင်စောကပြောပါလေ
အလူတောင်မြောင်းနေပေါ့လူစုသားတဲ့တောင်မြောင်းနေတယ်မပြန်ပြေးပါလားလောလောဆယ်ပြောတော့ဒီရပါဝင်နေအဲ့လိုတော့ပြီးရတယ်ဟိုကျောင်းတွေရဟင်းကြီးရတင်းပြပါဒီလူတွေနေယူအလုံးမောင်နှောပါတယ်လူတွေပါတယ်လောလောဟိုပေါ့ဖြစ်တယ်ပါတယ်ဟိုကြောက်တော့မြောင်းတို့အဲ့ဖက်တရားတွေပါကိုမီးမီးရဲ့မီးရဲ့ဒီပါတွေပြန်ပို့ပါအဲ့ဒါတော့သူတို့ဟိုဒီ UNHCR အစီအစဉ်နဲ့ပုံပြင်းနေလို့သိရကြ။အဲ့တော့ဒီချစ်တဲ့လေးမျိုးရောက်တဲ့နေရာရှိကြနေပြရမှာပေါ့
။လောင်ဝကဦးစည်းဌာနရဲ့စီရင်နေအရနေရရင်ကိုပြန်ပို့ခံရသူတွေထဲမှာမောင်တော်မျိုးတွေကအများဆုံးဖြစ်ပြီးလူတရာကျော်ရှိတယ်လို့ဆိုပါတယ်။ကျန်သူတွေကတော့ဘူးတီတောင်စစ်တွေရသေးတောင်မင်းပြကြောက်တော်နဲ့မြောက်ဦးမျိုးနယ်တွေကလို့သိရပါတယ်။ပြန်ပို့ခံရသူအလုံးဟာမွတ်စလင်တွေဖြစ်ကြတယ်လို့ရဲမှူးကြီးအောင်စိုးကပြောပါတယ်။ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာနောက်ထပ်ကြံနေအိုးမဲ့လေစီးပြေး900ကျော်ကိုဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအာဏာပိုင်တွေဆက်လက်စီစစ်နေဆဲဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလို့အတီးပြုတ်ပြီးရင်တော့တစ်ဖက်နိုင်ငံကိုလွှဲပြောင်းပြန်ပို့သွားမှာဖြစ်တယ်လို့ရဲမှူးကြီးအောင်စောကပြောပါတယ
်။ဒီလိုတော့ကြံနေပြီးတော့စီစစ်နေလို့ပြီးရတယ်။ဟိုကျွန်တော်စစ်တီမှာရှိနေတဲ့ကောက်ဆယ်လို့ကအခုကလောလောဆယ်စီစစ်တာ။အဲ့ဒီစီစစ်ပြီးတော့မှဒီလိုကနေပြီးတော့မှကျွန်တော်ရောင်းမှရှိတဲ့ဒီအချိန်တွေကိုဒီမှာတောင်းကြမယ်။ကျွန်တော်ဒီလိုလေးတိုင်ရောနေပြီးတော့မှသူတို့ဒီလိုလေးပြန်လာပြီးဆက်ပြီးတော့မှအဲဒီဒီလိုစစ်ဖို့အတွက်တစ်ခါဆက်ပြီးတော့လွတ်မှာလို့။ကျန်နေပြီးတော့ဒီလိုလေးကလည်းပေါ်မှာပါ။ဒီလိုလေးကဟိုအပေါ်မှာဒီကောင်ကတိုင်နေပြီးပါတယ်ဒီလိုပေါ့။ဟိုလောက်ကလည်းပါတယ်။ဒါမို့လို့အတူရအနာအတွက်ရပါတော့
။စီစစ်အတီးပြုတ်ပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံသား39ဦးကိုဇွန်လ19ရက်နေ့တုန်းကမြန်မာလူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ဒေသခံရဲတွေကတောင်ပြိုလက်ဝဲနှစ်နိုင်ငံချစ်ကြည်ရေးတရားအနီးမြန်မာနိုင်ငံဘက်ချမ်းမှာပြန်လည်လွှဲပြောင်းပေးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကြာသောတပ်အမှတ်7ခုအရာရှိတွေနဲ့တာဝန်ရှိသူတွေကလာရောက်လက်ခံခဲ့ကြပါတယ်ခင်ဗျာ။